ပြည်ခဲ့တဲ့နှစ်တွေအတွင်းကမ္ဘာတစ်လွှာပဋိပက္ခမျိုးစုံအတွက်စစ်သားဖြစ်အသုံးချခံရတဲ့ကလေးငယ်ပေါင်း၈,၅၀၀ရှိနေပြီးတေဆုံးရသူပေါင်းက၂,၀၀၀နီးပါးရှိနေတယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်။ ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီရိုဂူတာရက်စ်ရဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းတဲ့ကလေးငယ်တွေနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာနှစ်ပတ်လည်အစီရင်ခံစာထဲမှာကလေးငယ်တွေအသက်ခံရတာတရားပါဒဏ်ရာရစေတာလိမ်ပိုင်းဆိုင်ရာအစော်ကားခံရတာနဲ့စစ်သားဖြစ်လူသစ်စုဆောင်တာအပြင်ဆေးကုသားခွင့်ကျောင်းပညာသင်ယူခွင့်မရတာတွေကိုပါထည့်သွင်းဖော်ပြထားပါတယ်။ပဋိပက္ခပေါင်း၂၁ မှာတော့အဖြစ်အများဆုံးနိုင်ငံတွေကတော့ဆိုမာလီယာ၊ကွန်ဂို၊အာဖဂန်နစ္စတန်၊ဆီးရီးယားနဲ့ယေမန်နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်ဒီအစင်ခါစားရဲမှာအမြင်မဲ့စင်းကိုပါထည့်သွင်းထားပြီးဒီလိုစင်းအသွင်းခံရတဲ့အဖွဲစည်းတွေအနေနဲ့သူတို့ရဲ့လောက်ရက်ကိုအချက်ရစေပြီးကလေးငယ်တွေကိုအကာအကွယ်ပေးရေးလှုပ်ဆောင်လာစေဖို့ရည်ရွယ်တာဖြစ်ပါတယ်ရှင်